ကယားပြည်နယ်ဒေသအခေါ်ကရင်နီဒေသဘက်မှာဒီရက်ပိုင်းနေ့အတွင်းစစ်ကောင်စီတပ်နဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုကပြောပါရယ်စစ်ကောင်စီစစ်ကြောင်းနဲ့ကရင်နီဒေသမှာတိုက်ပွဲတွေကနေ့စဉ်ဆိုသလိုဖြစ်ပွားနေတာလို့သူကပြောပြပါရယ
်စစ်ကောင်စီတပ်တွေကတော့ဒီစီဆိုင်ဘက်ကနေပြီးတော့မှလယ်လင်းလေးမြို့ဖက်ကိုစစ်ကြောင်းထိုးလာတာရှိတယ်အဲ့တော့အဲ့ဒီလယ်လင်းလေးမြို့နဲ့အနီးတစ်ဝိုက်မှာတော့ဟိုနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်ပေါ့နော်ဒီအပိုင်းအဲ့တော့မြို့ထဲမှာလည်းဒါစစ်ကောင်စီရဲ့ဟိုလှုပ်ရှားစစ်ကြောင်းတွေရှိတယ်မြို့ပေါ်ရက်ွက်တွေရောနောက်ပြီးတော့ဒီလက်ကောဆက်မှုဆောင်နဲ့အနီးပတ်ဝန်းကျင်မှာစစ်ကောင်စီကနေပြီးတော့မှစစ်ကြောင်းလှုပ်ရှားတာရှိတယ်ပေါ့နော်ဆိုတော့ဟိုနှစ်ဖက်ထိတွေ့တိုက်ပွဲတွေကတော့နှစ်စင်းနဲ့အမျှဖြစ်နေပါတယ်ပေါ့နော်
ဒီလိုမျိုးတိုက်ပွဲတွေကြမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့ဒေသခံပြည်သူတွေရဲ့နေအိမ်တွေထိခိုက်ပျက်စီးရပါတယ်လို့လည်းဒေသခံတွေကပြောပါတယ်။တိုက်ပွဲတွေဖြစ်ပွားနေတာကြောင့်လုံခြုံရေးစိုးရိမ်ရတဲ့အတွက်ရွာသူရွာသားထောင်နဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းဒေသခံတဦးက VOA ကိုပြောပြပါတယ်။
ဒီဘက်နေဆက်ရလွတ်တဲ့နေရာတို့တောင်ကြတာပေါ့ဟိုအရင်၃၀မျိုးလို့ဒီကြောင့်ကြံနေပါသေးတော့ဟိုမရှိတော့ဘူးပေါ့ဒီဘက်ကဒါလို့တောင်ပြီးလို့ညော့ပြီးတော့အပတ်မှသွားရတော့အိမ်ညာနေကြတာတွေရောရှိတာဒီကေရဆက်ကတော့လုံးလုံးတော်လို့လုံးဆုံးမှုမရှိသေးဘူးနော်အခုကစီဆိုင်ညနေဒီကေရဆက်ကိုတော်တဲ့ကြိုးလုံးတော့ဟိုကဖြစ်နေတာဟိုနောက်ဖြစ်လိုက်ပြီးနောက်ဖြစ်လိုက်လို့ဖြစ်နေတာပေါ့အတိအရတော့အဲ့ဒီလိုနေစီဆိုင်မှလည်းတော့ဖြစ်တယ်ပေါ့
ကယားပြည်နယ်ဒေသအခေါ်ကရင်နီဒေသကလက်တလောတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကယားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွဲခဲ့ပေမဲ့ဆက်သွဲလို့မရသေးသလိုစစ်ကောင်စီဘက်ကလည်းသုံးတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ကယင်နီနယ်ထဲမှာထိုးစစ်ဆင်လှုပ်ရှားမှုတွေရှိနေတာမို့လို့အခုအချိန်ထိတိုက်ပွဲတည်ငြိမ်သွားတာမျိုးမရှိသေးပါဘူး။နေရအစုံပြတ်နှံ့လာတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာအသက်ဘေးလွတ်ကင်းတဲ့ဒေသတွေစီကိုတနည်းအားဖြင့်တနည်းအားမကြာခဏပြောင်းရွှေ့နေထိုင်ကြရပါတယ်။ဒီလိုမျိုးပြောင်းရွှေ့နေထိုင်ကြရတဲ့အချိန်မှာလည်းယာယီတဲလေးတွေထိုးဖို့ပစ္စည်းတွေမတင်နိုင်မဲနဲ့တိုက်ပွဲဖြစ်လာတဲ့ဆိုရင်ချက်ချင်းဆိုသလိုပြေးလွှာတိမ်းရှောင်ကြရတာကြောင့်ဒေသခံတွေရဲ့နေထိုင်စားသောက်ရေးလိုအပ်ချက်ကအမြဲတမ်းအခက်အခဲတွေကြုံနေရပါတယ်လို့ကယင်နီလူခွင့်ရေးတည်ထောင်သူကိုပညာကပြောပါတယ်။
ကျွန်တော်ပြည်နယ်လယ်လင်းလေးမြို့ပေါ့နော်ထဲကိုစစ်တပ်တွေကအလုံးကြီးနဲ့ထထိုးလာတာရှိတယ်ပေါ့နော်အဲ့ဒီမှာရတိုင်းကြီးပါတပ်ပွဲဖြစ်တယ်နောက်ပြီးတော့မှလူထိုးတွေလည်းထရှောင်းတာရှိတယ်ပေါ့နော်ကျွန်တော်ဒီကလာလူစုအနည်းဆုံး1500ပေါ့နော်ဆိုထပ်ပြီးတော့မှဒီကျွန်တော်ပြည်နယ်ထဲကိုပြန်ရွှေ့လာတော့ပေါ့နော်ဒီစီဆိုင်လို့ရေဖြူကနေစင်ပေါ့နော်ဆိုရင်ဒီဘက်ကကျွန်တော်ပြည်နယ်မှာတိုက်ပွဲကတော့ဒီနယ်ဝေဒနယ်မှာဆက်ဖြစ်နေထိုးစစ်တွေပုံမှန်ရှိနေတယ်။အဲဆစ်ရှောင်းတွေကဟိုရွှေဒီရွှေရှိတယ်ပေါ့နော်။အဲတော့ဆစ်ရှောင်းတွေကိုရွှေဒီရွှေချင်းရပါနဲ့တွားထတူလဲဆိုတော့လိုအပ်ချက်တွေအတက်ပြန်ဖြစ်စရာတော့ပေါ့နော်။အဲတော့ဆစ်ရှောင်းတွေရောက်လာပြီဆိုရင်ကျွန်တော်မိုးကားတွေစားတောက်တွေအတက်ပြန်ပြရတယ်ဆစ်ရှောင်းတွေအတက်တော့မဟုတ်နေမှာသူကနှစ်ကြိမ်သုံးကြိမ်ရွှေရွှေတယ်ပေါ့နော်။အဲဒီဟာလဲကျွန်တော်တို့ကစာဝတ်နေရေးခဲခဲတွေနောက်စီဝါလိုအပ်ချက်တွေကတော့ဟိုစမြင့်နေတယ်ပေါ့နော်။
စီရေးပြင်းထန်နေတဲ့ကရင်နီဒေသမှာလမ်းမဆက်သွယ်ရေးကလည်းခက်ခဲအလုတ်ကင်ရှားပါမှုတွေနဲ့ရင်ဆိုင်နေရပြီးတော့စားနပ်ရိက္ခာခက်ခဲကြက်တဲ့ကျန်းမာရေးစောင့်ရှောက်မှုအားနည်းချက်တွေရှိနေပါတယ်လို့စစ်ရှောင်တွေနဲ့စစ်ရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီရေးပြည်ပခါတွေနဲ့နယ်မြေမလုံခြုံမှုတွေကြောင့်ကရင်နီဒေသအပါအဝင်နိုင်ငံတစ်ဝက်မှာအိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်နေရသူပြည်သူပေါင်းနှစ်ဒသမ6တန်းနီးပါးရှိလာပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်။